ရခိုင်ပြည်နယ်ဘူးတိအောင်ဒေသပတ်ဝန်းကျင်ကနေကြားဆောင်ရဲကင်းစခန်းလေးခုကိုရခိုင်လူမျိုးစုလက်နက်ကင်အဖွဲ့အေးကတိုက်ခိုက်ခဲ့တဲ့အခြေအနေအရရက်တိုက်ခိုက်ခံရသူတွေကိုယ်တိုင်နဲ့ဒေသခံတွေရဲ့အမြင်တွေတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ဒီဖြစ်ရနောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေရခိုင်ပြည်မှာစီရေးပဋိပက္ခပို့ပြီးကြီးထွားမလာရေးအကြံပြုချက်စတာတွေကိုပြီးခဲ့တဲ့ရက်ပိုင်းကအဲ့ဒီဒေသကိုကိုယ်တိုင်သွားပြီးသတင်းရယူခဲ့တဲ့ကိုကျော်ကျော်သိန်းကအထူးသတင်းဆောင်ပါဖြစ်စူးစီးတင်ဆက်ပေးထားပါရဲ့ရှင်
ဇန်နဝါရီလ4ရက်82နှစ်မြောက်လွတ်လပ်ရေးနေ့မနေ့စောစောမှာရခိုင်တပ်မတော် AA အဖွဲ့ကလူသူလက်နက်အင်အားအလုံးအရင်းနဲ့တိုက်ခိုက်တာခံခဲ့ရတဲ့ရခိုင်ပြည်နယ်ဘူးတိတော်မြို့နယ်အတွင်းကနေကြားဆောင်ရဲကင်းစခန်း၄ခုထဲမှာခတိလကင်းစခန်းလည်းအပါအဝင်မှာအဲ့ဒီစခန်းကိုဇန်နဝါရီလ9ရက်နေ့မှာ VOA နဲ့သတင်းဌာနတို့သွားရောက်ခွင့်ရခဲ့ပြီးစခန်းတာဝန်ခံဒူရဲဦးတင့်နိုင်ထွန်းနဲ့တွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်ဒီစခန်းမှာသူတာဝန်ကြတာ9လကျော်ပဲရှိသေးပြီးဒီလောက်အထိကြီးမားတဲ့တိုက်ပွဲမျိုးနဲ့အရင်ကမကြုံဘူးဘူးလို့ပြောပါတယ
်ကျွန်တော်တို့ဘော်ကိုနည်းနည်းလေးရိုင်းဆိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့ကသူတို့လုံုံရေးလူမျိုးလုံုံရေးတို့ကျွန်တော်တို့ကဒီမှာလာနေနေတဲ့ကိစ္စကိုသူတို့ကကျွန်တော်တို့ဘော်ကိုအဲ့လိုကြီးလောက်တာကတစ်ဖက်ဆောင်နေကြီးဆန်လုံးပါ
တိုက်ပွဲအတွင်းခတိလစကန်တပ်ဖွဲ့ဝင်2ဦးကြဆုံး3ဦးဒဏ်ရာရပြီးတော့ဒဏ်ရာရသူတွေဟာလက်ရှိမောင်းတော်စေယုံမှာတယောက်ကုသောင်းမှုခံယူနေပြီးမစိုးရင်ရဘူးလို့သိရတဲ့အကြောင်းစကန်တာဝန်ခံကပြောပါတယ်တရင်မီဒီယာတွေသွားခွင့်ရခဲ့တဲ့နောက်စကန်တစ်ခုကတော့ဂုတ်ပိကင်းစကန်ပါအဲ့ဒီစကန်ရဲ့တာဝန်ခံသူရဲဦးအောင်ကျော်မင်းကလည်းဒီစကန်ဟာအနီးအနားကရခိုင်လူမျိုးကြီးရွာတွေကိုအာစာအကြမ်းဖက်အဖွဲ့ရန်ကနေလူညုံရေးအကောက်ွယ်ပေးဖို့လာနေကြတာဖြစ်ပြီးအခုလို AA အဖွဲ့ကတိုက်ခိုက်လိမ့်မယ်လို့ထင်မထားတဲ့အကြောင်းပြောပါတယ
်အဲ့ကလာစုကလာပြီးတော့အကွေနေတဲ့ရှင်မှာတမ်းလို့ဒီတိုင်းလိုက်ရတယ်ဘလို့ကျင်
ကိုဘီကင်းစကန်မှာတော့ကြာဆုံးတာမရှိပဲတပ်ဖွဲ့ဝင်3ဦးတရားရတယ်လို့စကန်တာဝန်ခံကပြောပါတယ်ကတိလကင်းစကန်ကို AA အဖွဲ့ဝင်တိုက်တဲ့မနက်ခင်းကရွာထဲမှာရှိနေတဲ့ရွာခံတွေတအူးအပါဝင်ဖြစ်သူအသက်52နှစ်အရွယ်ဦးအောင်သိန်းညွန့်ဟာတရင်နောက်တွေစကန်ဘော်ကပြန်ဆင်းလာတဲ့အချိန်စကားပြောဆိုခြင်းနဲ့ရေးလက္ခဏာပြပြီးသူ့အိမ်ဝင်တဲ့ကိုခဏဝင်လာဖို့ဖိတ်ခေါ်ပါတယ
်ဒီမှာသူတို့လာတဲ့အခါကကျွန်တော်တို့ရွာသားအဲ့တွင်းဝင်လေဒီစကန်ဝဝန်ပိုက်တယ်ဒီမှာဒီဟုတ်ကဲ့ပေါ်ကလီယနာချဘုံချရဲဤမိလုံးတွေဒီမှာသုံးလုံးပို့ရ
တယ်ဆိုတော့ပြစ်တယ်ဆိုတော့ဆိုင်ပြီလားရော်တွေကနေစခန်းကိုပြစ်တယ်ဆိုတော့ဒီလ
ားရော်တွေကတော့ကျွန်တော်တို့မသိဘူးအခုလုံးဟိုဘောက်ပြောင်းဟိုမှာပြေးရောစာတရုံမှာအိတ်တော့တယ်လေ
ဒီဒေသမှာနှစ်ပေါင်း20ကျော်ကြာဒေကင်းလုံးလုံးစွာနေထိုင်လာခဲ့ကြတဲ့ဥအောင်ဒေညွန့်တို့လိုဒေသခံတွေအခုလိုအဖြစ်ပြက်မျိုးကြောင့်သူတို့ရဲ့ဘေးကင်းလုံခြုံမှုအပေါ်ဘယ်လိုခံစားချက်ရှိလာကြပါပြီလဲ
အခုတော့မလုံခြုံတော့ဘူးအခုတော့နေနေသူရင်ကောင်းကောင်းနေရတယ်လေ။နောက်ဖြစ်လာမလား။မဖြစ်ဘူးလား။ဒီလိုဒီလိုတော့တော်တော်လေးမဆောရဘူးလေ။သူကကျွန်တော်တို့မှာတိုက်ခိုက်ဝတ်ခံစားတယ်လေ။ဒီတော်တော်မလားရရင်ဖတ်ကြည့်ရှိတယ်ကျွန်တော်မှာ။ဒ
ီနေကြဆောင်ရေကင်းစကန်တွေဟာတမတော်နဲ့ပူပေါင်းပြီးလူညုံရေးတာဝန်တွေကိုထမ်းဆောင်နေတာဖြစ်တယ်လို့အမှတ်၁နေကြဆောင်ရေကုတ်ကဲမှုအဖွဲ့မှုယုံအဖွဲ့မှုရဲမှုချုပ်မြင့်တို့ကမောင်းတော့ခင်အုတ်ချုပ်ရည်မှုယုံအစည်းအဝေးခမ်းမမှာသတင်းတော့တွေကိုရှင်းလင်းပြောဆိုပါတယ်အခု AA အဖွဲ့ရဲ့တိုက်ခိုက်မှုကိုနောက်ကျောဓာတ်နဲ့ထိုးတဲ့လူရအဖြစ်သုံးသက်ယူဆတယ်ဆိုတော့ကိုလည်းရဲမှုချုပ်မြင့်တို့ကထပ်ပြီးပြောပါတယ် AA အဖွဲ့မှာအင်အားအလုံးရင်းရှိတယ်ဆိုတာသိထားတယ်လို့ရဲမှုချုပ်မြင့်တို့ကပြောပါတယ်ဒီတော့အခုလိုတိုက်ခိုက်မှုမျိုးနဲ့ကြုံရနိုင်တယ်ဆိုတဲ့မျှော်လင့်ချက်မျိုးများရှိထားပါသလား
မျှော်လင့်ထားပါတယ်မျှော်လင့်ထားပါတယ်မျှော်လင့်လာလာအင်အားအဲ့လောက်တော့ဟိုဒီအားလုံးရရှိတယ်ဆိုရင်တည်းလို့ကျွန်တော်ပြောရတယ်ကျွန်တော်လည်းပါပါတယ်စာစစ်တွေတော့ပြင်ဆင်ထားတဲ့စာစစ်များစောင့်တော့လည်းပဲဒီကောင်ကဆွေးနွေးနေတဲ့ဓမ္မစစ်တွေဖြစ်နေတာလေးတော့ကျွန်တော်ရစ်စစ်ကိုဖြစ်ပေါ့နော်စစ်ကိုစစ်ကိုကျွန်တော်ဖြားစစ်ကြောင်းရှိတယ်တာမတော်စစ်ကြောင်းရှိတယ်ကျွန်တော်တို့ကြားတော့ဒီတက်ပါတယ်ဖြားစစ်ကြောင်းဒီလိုရဓမ္မစစ်တွေဖြစ်နေကြောင်းအနည်းကြောင်းတော်ရောက်တယ်တော်တယ်လေဆိုရင်ရှင်းနေနေလေးပေါ့နော်ဟိုဖြစ်တာနီးတော့နေပါတယ်ကျွန်တော်လိုက်လိုက်တဲ့ကောင်မလေးဆိုတော့စစ်သဘောကြတော့တိုင်းသွားလို့ရမှာကစစ်ချာရှင်းပါကြတော့တောင်းနေသွားမှာဆယ်နှစ်ပြည့်ပါတယ်
အဲ့ဒီနေ့ကတိုက်ခိုက်လာနိုင်ခြင်းနဲ့ပတ်သက်တဲ့သတင်းမျိုးကြိုတင်ရထားရလားဆိုတော့ကိုသတင်းတော့တွေအနေနဲ့ရှင်းရှင်းလင်းလင်းမသိကြရပါဘူးဒေတာရင်းလူလူအနေနဲ့တပ်မတော်အပါအဝင်လူမျိုးရေးအဖွဲ့တွေပေါ်ထောက်ခံမှုနဲ့ AA ပေါ်ထောက်ခံမှုဘယ်လိုရှိလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လဲလူမျိုးရေးတပ်ဖွဲ့တွေပေါ်လူလူထောက်ခံမှုအခြေအနေကိုအတိအကျဖြေဆိုခဲ့ခြင်းမရှိသလို AA အဖွဲ့ပေါ်ထောက်ခံမှုနဲ့ပတ်သက်လို့လဲရဲမှုချုပ်မြင့်တို့ကအခုလိုပဲပြောသွားပါတယ
်တိကျတော့သုံးသက်ရှင်ဆိုတော့လည်းတိုင်းကညာဒီဟိုအချို့တွေကြတော့လေဒီဒေတာကနေဒီထဲကနေတော့ဒီလေးလိုမျိုးသွားတယ်စ ရှိပါတယ်ရှိတဲ့ကကြတော့ဒီ line နဲ့ဆက်နေပြီးတော့ဆွေမျိုးအတလား base တွေရှိမှာဆိုတော့သူအားပြလို့လည်းကျွန်တော်တို့ပြောလို့မရဘူးဟိုအားနောက်တယ်လည်းပြောလို့တော့သူတို့လည်းဟိုဟာပေါ့ဒီရတာကြောက်ရဲအားလုံးဖြစ်တာပေါ့
တမတော်နဲ့အေးအဖွဲ့အကြားထိတွေ့တိုက်ပွဲတွေကတော့ဇန်နဝါရီလ5ရက်နဲ့6ရက်နေ့တွေမှာညင်နေပြီးတဲ့နောက်9ရက်နေ့ကစပြီးဂျိုဂျားဆိုသူလိုပြန်ဖြစ်လာတဲ့တဲ့တွေစစ်တိုက်လို့ကြားနေရပါတယ်တိုက်ခိုက်ခံရတဲ့ရဲကင်းစခန်းတွေကိုသတင်းမီဒီယာသမားတွေတောရောက်နေတဲ့ဇန်နဝါရီလ9ရက်နေ့မှာပဲနိုင်ငံတကာဆက်ဆံရေးပြည်တွင်းလူမျိုးရေးကိစ္စရပ်တွေတမတော်ကပြစ်ခတ်တိုက်ခိုက်မှုရစရေးတင်ညာပြီးနောက်ပိုင်းအခြေအနေတွေရခိုင်ပြည်နယ်နဲ့နယ်စပ်လူမျိုးရေးကိစ္စရပ်စတာတွေကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ဦးဆောင်ပြီးသမ္မတအိမ်တော်ဧကမ်းမဆောင်မှာကျင်းပတဲ့အကြောင်းသမ္မတရုံးကသတင်းထုတ်ပြန်ပါတယ်။အဲ့ဒီအစည်းအဝေးမှာသမ္မတနဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပါအဝင်အစိုးရအဖွဲ့လွှတ်တော်နဲ့တပ်ဖက်ကထိပ်တန်းခေါင်းဆောင်တွေအားလုံးတက်ရောက်ပါတယ်။အဲ့ဒီအစည်းအဝေးကျင်းပပြီးညနေပိုင်းမှာနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကသတင်းစာရှင်းလင်းပွဲလုပ်ပြီးရခိုင်ပြည်နယ်မှာတပ်မတော်ကစစ်ဆင်ရေးလုပ်ဖို့လူအပ်ရင်ရဟရင်အသုံးပြုဖို့သမ္မတကခွင့်ပြုတဲ့အကြောင်းပြောသွားပါတယ်။ကတိလာရွာသားကြီးဦးအောင်တင်ညုံကတော့ဒီလိုတိုက်ပွဲတွေနဲ့ပတ်သက်ပြီး
မဖြစ်ရှင်တော့ဘူးနောက်ဒီလိုမဖြစ်ရှင်တော့ဘူးကျွန်တော်လည်းညီရှင်ဆိုင်ပဲလုပ်သွားရှင်တယ်လေ
မြန်မာနိုင်ငံမှာနှစ်ပေါင်းများစွာတိုင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်အကြားလက်နက်ကိုင်တိုက်ပွဲအများအပြားဖြစ်ခဲ့ဘူးတလို့တိုက်ပွဲကြီးတွေလည်းရှိထားဘူးလေလို့ရခိုင်မျိုးသားပါတီရဲ့သူတွေတွင်ရင်မှုဦးထွန်းအောင်ကျော်ကထောက်ပြပြီးအခုလိုမေးခွန်းထုတ်ပါတယ်အဲ
့ဒီလိုတိုက်ပွဲကြီးတွေနဲ့တိုက်ကြတဲ့အခါကျွန်တော်တို့လူကြီးနဲ့ဒီတိုင်းကျွန်တော်ကြားနေလားလက်လက်ကတိုက်ပွဲကြီးရက်ခဲသွားပြီလားဘယ်ကြည့်နေမှာလားဒီတိုက်ပွဲကြီးဒီလိုတိုက်ခိုက်ရတဲ့အတွက်အပိတိုင်ရှင်ဖို့ပြီးတော့ညီငယ်ရေးကိုတကယ်တည်းဟောဟောင်းနေရဲဆိုတဲ့ဖြစ်ဖြစ်ဖြစ်ပြီလားအဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီလောက်နှစ်ချီလာရအချိန်ကြာအောင်တော့ဖြစ်နေတဲ့သိက္ခာပါတခုခုကိုတစ်ခွက်ခွက်ကိုအပြည့်ရှင်မှုမယ်ဆိုတဲ့စကားကအဲ့ဖြစ်နိုင်ပြီမရှိဘူးဘာလို့လက်တွေ့သာသနာကြီးကကျွန်တော်တို့အဖြစ်ပြောနေတယ်အဲ့ဒီဖြစ်တယ်ကိုဆောက်ပြီးတော့ကျွန်တော်တို့ပြောနေတာ
လွတ်လပ်ရင်းနဲ့အတူပေါက်ဖွားလာတဲ့တိုင်းသားလက်နက်ကိုင်ပြိပခတွေရဲ့အကြောင်းရင်းကိုရှာပြီးတော့ဖြည့်ရှင်းဖို့လိုတယ်လို့ဦးထွန်းအောင်ကျော်ကထောက်ပြပြီးအခုလိုအကြံပြုပြောဆိုပါတယ
်အဖြစ်ကြီးကြီးဟိုလိုလိုက်ရင်ကျွန်တော်တို့နိုင်ငံမှာဒီဖြစ်ရတဲ့အကြောင်းရင်းတိုင်းသားလက်ရဲ့လူအင်စနာတွေဘယ်လိုတောင်းဆိုပြီးရတယ်ဘယ်လိုဖြစ်ချင်းကြားတာလဲအဲ့ဒါလို့သက်ဆိုင်ရာအစိုးရနဲ့တမလို့ထားတဲ့ကျွန်တော်တို့တိုင်းရင်းသားညီကိုတို့ရဲ့စိတ်ရင်းစေတနာတော့အမှန်နဲ့ခေါ်ယူပြီးတော့ဒီနိုင်ရှင်တွေပြီးတော့သဘောပေါက်မှာအဖြေချတတ်မှပဲကျွန်တော်တို့နိုင်ငံတော်လူကြီးနဲ့ရင်းချင်ရင်းနဲ့စိတ်ချမ်းသာမှုကျွန်တော်တို့ရနိုင်မယ်
AA အဖွဲ့ဟာအာဆာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သမရယုံညွန်ကြားရေးမှူးချုပ်ဦးစောထေကသတင်းစာရှင်းလင်းပွဲတွင်ပြောထားသလို AA ကိုထောက်ခံနေတာတွေရတန်းကရက်ဖို့လည်းပြောသွားပါတယ်ဦးစောထေရဲ့အဲ့ဒီပြောဆိုချက်ပေါ်AA အပါအဝင်ရခိုင်တိုင်းဝိုင်းတွင်လူပုဂ္ဂိုလ်တွေကဝေဖန်တုံ့ပြန်ထားကြပါတယ်ဇန်နဝါရီလ6ရက်9ရက်နဲ့10ရက်ရခိုင်ပြည်ကြီးစင်တွင် VOA ကတွေးဆုံစကားပြောခွင့်ရခဲ့သူအားလုံးကလည်း AA အဖွဲ့ပေါ်လူလူရဲ့ထောက်ခံမှုကအရင်ကတည်းကရှိထားသလိုဆက်ပြီးတော့လည်းထောက်ခံသွားကြမှာပဲဆိုတာအခိုင်အမာပြောကြပါတယ်ဒါ့အပြင်အပြုတ်တိုက်မယ်ဆိုတဲ့နေကဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဆိုကြပါတယ်ဒီစီရေးပြိပခဒီထက်ဆိုးရွားစွာကြီးထွားမလာခင်နှစ်ဖက်အကြားညှိနှိုင်းဆက်ဆက်ဆွေးနွေးနိုင်ကြမယ်လို့မျှော်လင့်နေသူတွေလည်းရှိနေကြသေးပါခင်ဗျာ